အင်္ဂါညဗီဒီယိုရဲ့ထိတ်တန့်ရောက်သတင်းလေးကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။မြန်မာစစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေတဲ့စစ်ပီးရှောင်တွေကိုအကူအညီပေးနိုင်မဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရန်ညားတစ်ခုတည်ထောင်မှုအတွက်စီစဉ်နေတယ်လို့ထိုင်းဘက်ကပြောပါတယ်။ထိုင်းဝန်ကြီးချုပ်ဆက်ထထာဝီစင်ကဥဆောင်မဲ့ဒီအကူအညီပေးရန်တရားကိုအကောင့်ထေပေါ်ကြီးနဲ့ပတ်သက်ပြီးတော့ဒီလ9ရက်နေ့ကလုပ်ခဲ့တဲ့ရှစ်ကြိမ်မြောက်မဲကောင်လန်ချန်နိုင်ငံသားရေးဝန်ကြီးများအဆင့်အစည်းအဝေးမှာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းဆွေနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဖန်ဖရီဟပီနာနူခါတို့ကဆွေးနွေးခဲ့ကြတာပါ။ထိုင်းမြန်မာနယ်စပ်တစ်လျှောက်နေထိုင်သူတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုအာဆီယံဘုံသဘောတူညီချက်9ရက်အတိုင်းစောင့်ရွက်ပေးနိုင်မှုအတွက်နှစ်နိုင်ငံလုံးကသဘောတူထားကြောင်းကိုလည်းမဲကောင်လန်ချန်နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးကြေညာချက်မှာဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဒီဇင်ဘာ16ရက်နေ့ကနေ18ရက်နေ့အထိတိုကျိုမှာကျင်းပခဲ့တဲ့အာဆီယံဂျပန်ထိပ်သီးအစည်းအဝေးမှာလည်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာနဲ့ဆွေးနွေးခဲ့သေးတယ်လို့ထိုင်းဝန်ကြီးချုပ်ဆက်ထားကပြောပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ကီလိုမီတာ2000ကျော်ရှိတဲ့ထိုင်းနိုင်ငံဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးကော်မတီတရဖွဲ့စည်းရမှာဂျပန်နိုင်ငံနဲ့လက်တွဲလှုပ်ဆောင်မှုအစဉ်နဲ့ရှိနေတယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောပါတယ်။အခုလိုထိုင်းဝန်ကြီးချုပ်ဦးဆောင်တဲ့မြန်မာအကြက်တဲဖြည့်ရှင်ရေးချင်းကပ်မှုပုံစံအစ်ဟာထိရောက်မှုရှိမယ်မရှိဘူးဆိုတာကိုတော့လေ့လာသူတွေကတန်တရားနဲ့စောင့်ကြည့်နေတယ်လို့ထိုင်းနိုင်ငံထုတ်ထိုင်း PBS သတင်းဌာနမှဖော်ပြထားပါတယ်ရှင်။